လာပါတော့ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီဆိုကြတဲ့ကပြည်သူလူထုအပေါ်မှာတချင်ကထားရှိခဲ့တဲ့မလိုလားအပ်တဲ့ကန့်သတ်ချက်တွေချုပ်နှောင်မှုတွေကိုဆော့ပေါ့ပေးလာရစမြဲဖြစ်ပါတယ်ဆိုတော့လူထုဟာရပိုင်ခွင့်တွေအခွင့်အရေးတွေပုံမရရှိလာမှမလွဲပါဘူးအခုမြန်မာနိုင်ငံအခြေအနေမှာဘယ်လောက်ထိပိုရလာရပြီလဲအဲတချင်ထဲမှာပဲရပိုင်ခွင့်နဲ့အတူတွဲဖက်ပါလာတဲ့လွတ်လပ်မှုနဲ့အတူတွဲဖက်ပါလာတဲ့ responsibilityသူတို့ရဲ့ပြည်သူလူတွေရဲ့တာဝန်ယူမှုတွေကဘယ်လောက်ဖိလာရပြီဘယ်လောက်လုံနေကြပါလဲတနည်းအားဖြင့်ပြောရင် rights and responsibility ပေါ့ဗျာအဲ့ဒါကိုဆွေးနွေးမှဖြစ်ပါတယ်ဆိုတော့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ကရွေးချယ်ပြီးတော့ဖိတ်ခေါ်ထားပါတယ်ပထမဆုံးသူကတော့နိုင်ငံကျော်ကာတွန်းဆရာကြီး OBJ ဖြစ်ပါတယ်ကာတွန်းသမားဆိုတော့သူတို့ဟာအာဏာပိုင်တွေဘက်ကရောပြည်သူလူထုဘက်ကရောလိုအပ်နေတာကိုအမြဲတမ်းထောက်ပြဝေဖန်နေတဲ့အမြင်နဲ့ကြီးနေတဲ့လူတွေဖြစ်တဲ့အတွက်ကြောင့် implant သင်လျော်တဲ့ပုဂ္ဂိုလ်ဆိုပြီးရွေးချယ်တာဖြစ်ပါတယ်နောက်တူကတော့ပညာရေးပါဂူဒေါက်တာသိန်းမြင့်ဖြစ်ပါတယ်မြန်မာစကားမှာအမျိုးသားစည်းကမ်းအစားအစာတင်ကြောင်းကဆိုရဲဆိုရိုးရှိပါတယ်တနိုင်ငံလုံးဒီမိုကရေစီစည်းကမ်းနဲ့အညီဖြစ်လာဖို့ပညာရေးလောကသားတွေရဲ့အဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်တော့ဒေါက်တာသိန်းမြင့်မှာဒီအမည်တွေရှိနေမှာသိကြလို့သူ့ကိုကျွန်တော်ဖိတ်ခေါ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ပြည်သူခေပင်တိုင်းဆောင်မရှင်ကိုဝါဖြစ်ပါတယ်ပြည်သူခေတီထောင်သူတူလည်းဖြစ်အဒီတာချုပ်တူလည်းဖြစ်တဲ့ပုဂ္ဂိုလ်ကိုယ်တိုင်ကဒီပုဂ္ဂိုလ်ဟာပြည်သူတွေရဲ့ရပိုင်ခွင့်တာဝန်တွေကိုဆိုင်လိုက်မတက်ရှုမြင်ရေးသားနေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးတော့ထောက်ခံခဲ့တဲ့ပုဂ္ဂိုလ်ဖြစ်လို့ကျွန်တော်ဖိတ်ခေါ်ပါရယ်နောက်ပုဂ္ဂိုလ်သူက88မျိုးဆက်ကောင်းဆောင်ကိုပြုံးချူဖြစ်ပါတယ်သူတို့ကတော့ပြည်သူအခွင့်အရေးတစ်ချိန်လုံးတိုက်ပွဲဝင်လာခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဓိကအဖြစ်တော့ဒီလေးယောက်ကနိုင်ငံဆွေးနွေးကြပြီးတော့ကျန်တဲ့ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်အလှည့်ကြဖိတ်ခေါ်သွားမှာဖြစ်ပါတယ်ပထမဆုံးကျွန်တော်သောရရှင်သူရေးထားတဲ့စာနဲ့စတင်ခြင်းပါတယ်ဖာကန်သာကချင်ပြည်နယ်ကရေးထားတာဖြစ်ပါတယ်ဒီမိုကရေစီအပြောင်းအလဲရဲ့ဖြစ်ပေါ်တိုးတက်မှုကိုနေပြည်တော်နဲ့ရန်ကုန်ကပြည်သူတွေကတော့အထိုက်အလျောက်ခံစားရမှာပါတဲ့ကျွန်တော်နယ်ရင်မှာတော့ထူးမခြားနာပါပဲအခုစစ်ဖြစ်နေတဲ့ဖက်ကန်ဒေသဆိုရင်စစ်တပ်ကလူခွင့်ချိုးဖောက်နေတာတွေဟာတိုင်းရင်းသားညီကိုစိတ်ကိုမရှိဘူးထင်ပါရဲ့တပ်မတော်သားတွေအုပ်ချုပ်ရေးမှာလုပ်နေတာတွေဟာအုပ်ချုပ်ရေးမှုတွေလုပ်နေတာတွေဟာဟိုတုန်းကအမှုချင်းမဖြောက်နိုင်တဲ့အရာကိုတွေးရပါတယ်လို့သူရေးထားတာဖြစ်ပါတယ်ဆိုတော့ဒီပုဂ္ဂိုလ်ရေးသားခြင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဖွဲ့စည်းပုံအခန်း၈မှာရေးသားထားတာကိုကျွန်တော်ကပဲဒါမြစ်တာကြီးပြန်ကြားပေးလိုပါတယ်အဲ့မှာဗာရေးထားတယ်လဲဆိုရင်အဲ့ပြည်သူတွေရဲ့နိုင်ငံသားများဤမူလအခွင့်အရေးနှင့်တာဝန်များဆိုတဲ့အထက်မှာဒီမှာပြဋ္ဌာန်းထားတဲ့အခွင့်အရေးတွေတာဝန်တွေအခွင့်အရေးတွေကိုတဲ့စစ်မဲ့ဖြစ်ပေါ်တဲ့အချိန်တိုင်းတစ်ပါးမှကျူးကျော်ဝင်ရောက်တိုက်ခိုက်ခြင်းစူပူတောင်းကျမှုများဖြစ်ပေါ်နေခြင်းတွေမှာတောင်းခံမှန်ကွေးမရှိဘူးဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့ဒီဖွဲ့စည်းပုံပုံမှန်အရဆိုရင်တော့ဖကန့်ဒေတာဟာစူပူတောင်းကျနေတဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေတာစိမဲ့ဖြစ်ပေါ်နေတဲ့ဒေသလို့သတ်မှတ်ခြင်းခံတူရဲလို့ကျွန်တော်ပြောလိုပါတယ်နောက်တစ်ခုပြောလိုတာကတော့ဖွဲ့စည်းပုံမှာမြန်မာနိုင်ငံဖွဲ့စည်းပုံထဲမှာပြည်သူရဲ့ရပိုင်ခွင့်နဲ့တာဝန်ဆိုတဲ့အဲဒီအခန်း၈ထဲမှာရေးထားတာဖြစ်ပါတယ်အဲဒီထဲမှာရေးထားတာကတော့ရပိုင်ခွင့်နဲ့မှာကြည့်မယ်ဆိုရင်တော့ဥပဒေ၈မှောက်မှာဒါသူတို့တခန်းလုံးကိုအကျဉ်းဖတ်ကြည့်ရင်တော့ဥပဒေ၈မှောက်မှာလူတိုင်းဒဏ်တူအခွင့်အရေးရစေရမယ်ဆိုတာအခွင့်အရေးနဲ့တွေ့ရပါတယ်နောက်အလုတ်ကိုင်းများကိုဘလို့ဘလို့ဆောင်ရွက်အခွင့်အလန်းရရှိစီရမည်ဆိုတော့အခွင့်အလန်းဆိုတာကတော့အခွင့်အရေးမဟုတ်ပါဘူးသူတို့ကတမင်စီစီနဲ့ရေးတာလားအမှတ်တမဲ့လားအခွင့်အလန်းကတော့မြန်မာပြည်အစိုးရထုတ်ထားတဲ့မြန်မာစာအဖွဲ့ကထုတ်တဲ့အထက်မှာလည်းအခွင့်အလန်း chance ဒါမှမဟုတ် opportunity လို့ပဲရေးထားပါတယ်အခွင့်အရေးဆိုတာ right လို့ပြောတာဖြစ်ပါတယ်ဆိုတော့ဒီအထက်မှာပေးထားတဲ့ rights ကတော့မြန်မာနိုင်ငံဖွဲ့စည်းပုံထဲမှာ freedom of expressions လွတ်လပ်စွာထင်မြင်ရပေါ်ပြနိုင်တဲ့ဆိုတာကတော့ကန္တာကျနေပေးထားပါရယ်ပုံမှန်354မှာတရားဥပဒေစိုးမိုးရေးနိုင်ငံတော်လူညွန်ရေးရရအေဂျင်တာရေးကိုမထိခိုက်ရင်ဘာမဖြစ်ရင်ဆိုတဲ့ကန္တာကျနေအရင်အတိုင်းပဲပေးထားတာတွေ့ရပါရယ်နောက်လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ဆိုတာကိုလည်းပဲအခန်း၈ကနိုင်ငံသားမူလပိုင်ခွင့်ကမတွေ့ရပါဘူးတရားဥပဒေအရာဘယ်ဟာတွေကိုဥပဒေနိုင်ငံတော်မှာတည်ရှိနေသောကိုယ်ကိုယ်ဘာသာများအဖြစ်အသီးမှတ်ပြည်သူတို့ပဲရေးထားပါရယ်ဒါပေမဲ့လွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိသည်ဆိုတာကိုတော့အခြေခံမူများဆိုတဲ့အထက်မှာရေးထားတာတွေ့ရပါတယ်ပုံမှန်34မှာဒါအခွင့်အရေးတွေဖြစ်ပါတယ်မြန်မာနိုင်ငံမှာပေးထားတဲ့အခွင့်အရေးတွေပူရရနောက်ထပ်တာဝန်တွေထဲမှာကတော့သူပြောစရာမလိုတဲ့ဒုတာဝန်အေးသမားကိုကာကွယ်ရမယ်ဆိုတဲ့ဟာရယ်နောက်ပြီးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပါညာစူပေါင်းဖလှယ်ရင်အဲ့ဒီသဘောမျိုးရေးထားတာတွေ့ရပါတယ်ခင်ဗျာဒါကမြန်မာနိုင်ငံဖွဲ့စည်းပုံမှာပြဋ္ဌာန်းထားတာကိုအကြမ်းမြင့်တင်ပြတာဖြစ်ပါဆိုတော့ကျွန်တော်အဓိကပြောချင်တာကတော့သူများနိုင်ငံတွေရဲ့ဖွဲ့စည်းပုံကိုကြည့်ရင်ဥပမာပြင်အနည်းဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံကိုကြည့်ရင်သူတို့ရဲ့ရပိုင်ခွင့်ထဲမှာအဓိကကြတာကတော့ဒါလွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့် ကိုယ်ဝင်ကြည့်မှုလွတ်လပ်ခွင့်နဲ့ပျော်ရွှင်တဲ့ဘဝကိုတည်ဆောက်ပိုင်ခွင့်လွတ်လပ်ဆိုတာအကျဉ်းယုံပြီးတော့ပြောရမယ်ဆိုတာအဲ့လောက်ပြောလို့ရမယ်ထင်ပါတယ်။တာဝန်တွေတန်းမှာကတော့သူတစ်ပါးရဲ့လွတ်လပ်မှုကိုမထိခိုက်စေရဆိုတာအရေးကြီးတဲ့တာဝန်အဖြစ်ပါဝင်ပါတယ်။ကျွန်တော်စီမှာတော့ကျွန်တော်ရဲ့မြန်မာနိုင်ငံဖွဲ့စည်းပုံထဲမှာတော့အဲ့ဒါမျိုးရေးထားတာမတွေ့ရဘူးဆိုတာလည်းပဲကျွန်တော်ပြောလိုပါတယ်။ဆိုတော့ပထမအဦးဆုံးကျွန်တော်ကာတွန်း OBJ ကိုမေ့ချင်ပါတယ်။အခုမြန်မာနိုင်ငံရဲ့ပြည်သူတွေရပိုင်ခွင့်နဲ့ဖွဲ့စည်းတာဝန်ယူပိုင်ခွင့်ဘလောက်ညံ့ညတ်တာတူတက်လာတယ်လဲဆိုတော့ OBJ စဆွေးနွေးပါခင်ဗျာ
ဘလောက်တူတက်လာဆိုဒီလူတွေကသူအခွင့်ရလို့ရမှာကိုမတိပေါ့ဆိုဟိုတိတ်မထူးရေးဘာမှကိုကျွန်တော်တို့စိတ်ကူးတယ်ရေးပညာပဲအေးမှာပဲဖြစ်ဖြစ်အနာပေါင်းဆုံးမှာပဲအရင်တိုင်းနဲ့လေအဲ့တော့သူတို့တောင်းတောင်းမှဒီဖြစ်ကြီးကြောင်းနဲ့အခွင့်ရေးတွေရတာလဲဆိုတော့ဟိုတော့ဒီနောက်ကွာဒါဒီတရားက right ဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းဒီ chance ပါလို့ဆိုဟိုဘယ်ဟာဒီကျွန်တော်တို့တည်တိုင်ကိုရှိတယ်တည်တည်ချာချာကိုမတည်ဘူးလေဆိုတော့ဟိုဘယ်လိုအခွင့်အရေးမျိုးကကျွန်တော်တို့အတိအကျရသင့်တယ်မရသင့်ဘူးဆိုတော့တကယ်တော့ကျွန်တော်တို့မှတည်တည်ချာချာကိုမရှိဘူးအကုန်လုံးကရေးဘူးရအခွင့်အရေးရှိတယ်လို့ခွင့်လန်းရှိတယ်ဆိုတော့ပြောနေတာဟုတ်ဒီလိုအများစုကဘာအခွင့်အရေးရမှာလဲမသိမရတော့ဒါမှမသိတော့ကိုကျွန်တော်တို့ဒီဒီလိုဒီစာနာပြလို့ပေါ့ဆိုကလေးတို့စာနာပြတောင်းဆိုမှုတွေကသူတို့ရတဲ့writer ကျော်ပြီးတောင်းတာလည်းဖြစ်ကောင်းဖြစ်သွားတယ်ဘာလို့ပုံမှန်တိတိကျကျမသိအောင
်ဟုတ်ကဲ့ဒါပြည်သူတွေစာနာပြတောင်းဆိုခွင့်ကိုတော့မြန်မာဥပဒေတွေထဲမှာတော့ဒါဘာလို့မထိခိုက်ရင်ဆိုပြီးကန့်တတ်ထားတယ်အဓိကအဲ့ဒီသူတို့ပြောတဲ့လုံခြုံရေးကိုမထိခိုက်ရင်နိုင်ငံတော်လုံခြုံရေးကိုဆိုတော့ဘာနဲ့တိုက်တာသလဲဆိုတာကအဓိကခက်နယ်ပြဿနာပဲထင်ပါတယ်ကျွန်တော်
ဟုတ်ပါတယ်ဟုတ်ပါတယ်
โอเค
อันนี้ตังค์มันไม่ดีอะคือจานเนี่ยอคุณยีดิอารมณ์มาเว้ยเราตีบันเงินရှိတယ်လုတ်ပံเงินရှိတယ်တော့ကျောပံเงินရှိတယ်ဆိုတာတိတိကျကျမတီးတော့ကျွန်တော်တို့မှာဟိုအခုကျွန်တော်တို့ကတင်းဆိုင်နေရေးလို့ရှင်လေဟိုပေါင်းနေညီတော်နိုင်တယ်လေအများကြီးဘောဆိုတိတိကျကျမမတီးတော့
အော်ဆိုတော့ကတ်နွန်အောင်လွတ်လွတ်လပ်လပ်ဆွဲခွင့်မရသေးဘူးဆိုတဲ့ဘောပေါ့ဗျာ
အကျောပံနေနေဟိုဆွဲခွင့်ရတော့ဟိုရပါတယ်ဒါပေမဲ့အဲခံမဲ့ချက်တွေတောင်းယူရမယ့်ချက်တွေညာမဟုတ်တော့ဒီဟာဘယ်လောက်တတော်တော်ကတိတိကျကျမတည်ရတဲ့ကိုတကယ်တော့ဆွဲတဲ့ကတည်းကလည်းဟိုရေးမှုရသဘောပဲအခုဆွဲနေတယ်တကယ်တကယ်တော့တောင်းဝင်ရှိတဲ့ဌာနတောင်းဝင်ရှိတဲ့ဖွဲ့စည်းကိုနာမည်တက်ပြီးကိုကျွန်တော်ဆွဲလို့မရဘာလို့လဲဆိုတော့အဲ့ဒီဟာတွေကိုကျွန်တော်မေးပိုင်ကိုလည်းမရှိပြီးပိုင်ကိုလည်းမရှိဒီဥဒနာဟိုအမှုဟိုဟိုကားတိုင်းဖြစ်တာကားနံပါတ်တော့ပေါ်ပြကုန်ရှင်မလားလူလူတွေအရောတေအောင်တိုက်တဲ့ကားနံပါတ်မှာလူတွေနေတော့ကားနံပါတ်လေးဖုန်းထားတာပဲ
။ဟုတ်ကဲ
့။ကျွန်တော်ဆိုတာဘာမှမပြီးတော့ဒီကံရှိရည်
။ဟုတ်ကဲ့။ဒါတော့ပြည်သူတွေရဲ့အခွင့်အရေးရပိုင်ခွင့်ကိုသိချမသိရဘူးသိဘူးဆိုတဲ့အပိုင်းပြည်သူတွေဘက်ကတာဝန်ယူမှုပိုင်းနဲ့ပတ်သက်လို့ကောဆရာကိုကဘယ်လိုများသဘောရပါလဲခင်ဗျာ။ပြည်သူတွေဘက်က responsibility ကဘယ်လောက်သိကြပါသလဲ။ဘယ်လောက်တာဝန်ယူမှုရှိပါသလဲ။အ
ဲရေဘူးကအားဖြင့်ပုံနေဆိုရင်တော့ပြည်သူတွေကအနာဂတ်ကိုအကောင်းဆုံးပြီးမြင်လာတယ်ပေါ့ခင်ဗျာ။အနာဂတ်ပေါ်မှာသူတို့ယုံကြည်ချက်ရှိလာတယ်။ဒါကတော့ကောင်းတဲ့အပိုင်းကိုပြောတာပါ။ဒါပေမဲ့လက်တွေ့ပြည်သူလူထုရဲ့ဘဝမှာတော့ဟိုအာဏာပိုင်တွေကပြည်သူလူထုကိုဆက်ဆံတဲ့အပိုင်းမှာရောကျွန်တော်တို့တိုင်းပြည်အုပ်ချုပ်ရေးရန်တွေကလည်းပတ်တဲ့အပိုင်းမှာရောသူကြားတဲ့အပြောင်းလဲမရှိသလိုပြည်သူလူထုရဲ့တာဝန်ယူမှုအပိုင်းမှာလည်းပြီးတာထင်ရှားတဲ့အပြောင်းလဲတော့မတွေ့ရသေးဘူးလို့ပဲပြောရမှာပေါ့ခင်ဗျာ။
ဟုတ်ကဲ့ကိုပြုံးချိုတကယ်တော့ကိုပြုံးချိုတို့ကိုရန်ကကျွန်တော်တို့တိုက်တာတဲ့ပေရန်ထဲမှာကိုပြုံးချိုတို့ပါတယ်ကိုပြုံးချိုတို့အထက်ကနေအပြင်ရောက်လာကြတယ်ဟိုတုန်းကနဲ့မတူဘဲနဲ့လွတ်လပ်လပ်ပြောနေဆိုနေတာကြားတာနဲ့ကိုတချို့ကပြိပားကြည့်ရဟာလွတ်လပ်မှုအတော်အသင့်ရှိလာပြီလို့သတ်မှတ်ကြပါတယ်ကိုပြုံးချိုကိုရန်ကတိုက်တာတဲ့ပစ္စည်းတစ်ခုဖြစ်နေဘယ်လိုသဘောပါလဲအဲ့တော့မြန်မာနိုင်ငံရဲ့အပိုင်ခွင့်အခွင့်အရေးပုံများလာသလားလွတ်လပ်ခွင့်တွေပိုရှိလား
လွတ်လပ်မှုတွေဆိုတဲ့ခါမှာကျွန်တော်တို့ကငွေတွေကရရှိထားပြီးသားလွတ်လပ်မှုရေးဆိုပြီးကျွန်တော်တို့ကတိတ်တုံးပြောလို့မရဘူးအခုလွတ်လပ်ခွင့်တွေကိုနိုင်ငံသားတွေအားလုံးကရုံးဆိုင်ရင်းဆန်ပြီးတော့အဲရယူဖို့ကြိုးစားနေကြတဲ့ဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီလွတ်လပ်ခွင့်နဲ့တာဝန်ယူမှုဆိုတာကဒါဆက်ဆက်နေတယ်ကင်တယ်မှုပေါင်းနေဖို့နဲ့ဘလို့ဆက်ဆက်အသုံးချမလဲဆိုတာတွေမှာအများကြီးကျွန်တော်တို့ဟိုလေ့ကျင့်ကောင်းတွေဆက်လုပ်သွားဖို့လိုတယ်အဲတစ်ဖက်ကလည်းလွတ်လပ်ခွင့်ကိုပေးထားပြီးတော့မိဥပဒေနဲ့ဆက်ပြီးတော့ချုပ်နှောင်ထားမယ်ဆိုလို့ရှိရင်အဲပြည်သူတွေရဲ့ responsibility တာဝန်ခံနိုင်မှုတွေဟာအာဟိုကျွန်နေဒီမှာဖြစ်တယ်လို့တစ်ခါကလည်းအဲလွတ်လပ်ခွင့်တွေကိုအသုံးချရတဲ့ပြည်သူလူထုညီညီနေနဲ့အဲတိုင်းတော်မှုတွေမှာမပားနိုင်ဘူးဆိုလို့ရှိရင်ဒီအထွေထွေကလူတွေရဲ့လက်ပံ့ခွင့်တွေဟော ပို့ပြီးတော့ဟိုကျူလာတွေကိုကြုံတွေ့လာနိုင်ရတယ်။အဲ့ဒီတော့ကျွန်တော်တို့ဝေးရပါအခွင့်အရေးနဲ့ပတ်သက်လို့ကတော့တစ်ဖက်ကနေပြီးတော့ထုတ်နှံမှုတွေဖိနှိပ်မှုတွေလုပ်လာပြီဆိုလို့ရှိရင်လူတို့ရဲ့တာဝန်ခံမှုစီးဟာကျိုးပေါက်နိုင်တယ်။အဲ့ဒီအချိန်ရောက်လို့ရှိရင်လူတို့ဟာလူလက်ခွင့်ကိုနားလည်တာတမျိုးဖြစ်နိုင်တယ်။အဲ့ဒါကြောင့်မလို့ရေရှည်ကျွန်တော်နိုင်ငံကိုတည်ဆောက်ကြပြီဆိုတဲ့အခါမှာလူလက်ခွင့်တွေတာဝန်ခံတဲ့သူရောလူလက်ခွင့်ကိုရောက်ယူသုံးနေပြည်သူလူထုအနေနဲ့ရောဒီမှာဒီကြားထဲမှာစောင့်ကြည့်လေ့လာနေတဲ့ရဲတွေထောင်နှင်းကြီးတွေအစိုးရအုပ်ချုပ်ရေးပိုင်းဆိုင်ရာကလူတွေအားလုံးဟာသဘောထားကြည့်ကြည့်နဲ့ထိတ်မှုပြီးသွားဖို့လိုတယ်။နိုင်ငံထဲမှာနေထိုင်ကြတဲ့နိုင်ငံသားတွေအားလုံးဟာတိုင်းပြည်အတွက်အကျိုးရှိတဲ့လုပ်ငန်းတွေပေါ်ဆောင်နိုင်မှုအတွက်အစိုးရရဲ့လက်လမ်းမမီတဲ့ level တွေမှာခွင့်ပြုတဲ့လောက်ခွင့်ပြုပြီးလူမှုပါဝင်မှုကြီးယူလက်ခံသွားမယ်ဆိုလို့ရှိရင်ထိကြီးချင်းအတတ်ပညာကိုအလေးချိန်ကောင်းကောင်းနဲ့လုပ်ဆောင်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့ထင်
တယ်။ဟုတ်ကဲ့ကိုမျိုးသိကောင်းပါတယ်ဆိုတော့အစိုးရရောပြည်သူရောနှစ်ဖက်လုံးအခွင့်အရေးပေးမဲ့လူရောအခွင့်အရေးရယူမဲ့လူရောနှစ်ဖက်လုံးထိကြီးရမဲ့သဘောဆိုတာမှန်ပါတယ်။ဆရာဦးသိန်းတွင်အဲ့တော့ဒီဟာလူအဖွဲ့အစည်းတစ်ခုလုံးဒါစီကံပိုင်းအပြင်သူတို့ကလေ့ကျင့်ပေးရမယ်ပညာပေးရမယ်အပိုင်းဖြစ်တော့ဆရာတို့အခန်းရောက်လာပြီဆိုတော့ဆရာလောလောဆယ်မှာကဘယ်လိုတွေ့လဲလောလောဆယ်မှာမြန်မာနိုင်ငံမှာပြည်သူဟာစောစောကကတ်တွန်ဆရာကြီးတွေဆိုင်ဆရာကြီးတွေပြောသလိုသူတို့အခွင့်အရေးသူတို့နားလည်သဘောပေါက်ကြသလားအပြေကဘယ်လောက်ထိဘယ်တိုင်းတတိသဘောပေါက်လို့ဆရာမြင်တယ်လဲသူတို့မို့ဒီလိုဖြစ်လာဖို့တဲ့ဘယ်လိုပညာပေးမှုတွေလုသိတယ်လို့ဆရာယူဆပါသလဲတော်တော်သိတယ်ဟုတ
်ကဲ့ခင်ဗျာဒီကျွန်တော်ကကျောင်းဆရာပညာရေးသမားဖြစ်တော့ပညာရေးပဲဥပမာပေးပြီးတော့ပြောရမယ်ဆိုရင
်
ပညာရေးလောကမှာတော့ဒီနေ့အထိလွတ်လပ်ခွင့်မရှိသေးဘူး။အဲတော့ကျောင်းသားတွေဘာတရက်တွေလွတ်လပ်စွာရွေးချယ်ခွင့်မရှိဘူး။ဒီဆရာတွေသူတို့သင်ကျင်တဲ့ကျောင်းဒေသမှာသူတို့ကရွေးချယ်ခွင့်မရှိဘူး။အုပ်ချုပ်တဲ့သူကငယ်ကျောင်းဆိုရင်ပြောင်းရတယ်။အဲဒီလိုဒီချုပ်ကန်မှုတွေခံနေရတယ်။နောက်ဒေသဆရာတွေပါလဲသူတို့လွတ်လပ်ခွင့်မရှိဘူး။သူတို့ဖြင့်တိုင်းရင်းသားတွေမှာသူတို့ပညာရေးသူတို့ဘာသာစကားညှိမှုတွေသူတို့သင်ကြားခွင့်မရှိဘူး။ဒီနေ့ကြည့်တော့လွတ်လပ်ခွင့်မရှိသေးဘူး။အဲကျွန်တော်တို့ကဒီပညာရေးမှာလွတ်လပ်ခွင့်ကိုကျွန်တော်တို့တောင်းဆိုနေတယ်။လွတ်လပ်ခွင့်ရှိအောင်လုပ်နေတယ်။ဒီလွတ်လပ်ခွင့်ရှိတာနဲ့တပြိုင်နက်တစ်ဖက်ကလည်းဒီတာဝန်သိမှုဆိုတာရှိဖို့လိုလာတယ်။အဲတော့ကိုယ့်ရဲ့လွတ်လပ်ခွင့်ကတပားသူကိုမထိခိုက်စေရဘူး။ဘိုးကျော်ဆရာနဲ့ပြောခဲ့ဘူးလေ။ဒီလွတ်လပ်ရေးရပြီဆိုတာနဲ့လမ်းပေါ်မှာဆေးလန်းတာမျိုးမဖြစ်စေသင့်ဘူးဆိုတဲ့ဟာ။ကျွန်တော်တို့အဲ့ဒါမျိုးကကျွန်တော်တို့ကျောင်းသင်ခန်းစာမှာကိုပါတင်တယ်။ကျွန်တော်တို့ကျောင်းသင်ခန်းစာမှာနိုင်ငံသားပညာရေးထည့်သွင်းသင်ဖို့လိုတယ်။ဟုတ်ကောင်ကွာ60မိနစ်ဒီဥချွေစကြရေကျွန်တော်တို့နိုင်ငံသားပညာရေးရဒီဟိုညနာကနေပြတ်ွယ်သွားတယ်။ဒါဒီနေ့ကျွန်တော်တို့ဒီကျွန်တော်တို့ကျောင်းသင်ခန်းစာမှာနိုင်ငံသားပညာရေးကိုထည့်သွင်းပြီးသင်ကြားဖို့လိုတယ်။နိုင်ငံသားပညာရေးမှာဒီတာဝန်သိမှုစာပါလာတယ်။
အဲ့တော့ပြည်သူနေတိပါ့မလား
။နိုင်ငံသားပညာရေးရဲ့ခန္ဓာတစ်ခုကဒီ social and moral responsibility ဆိုတာလူတိုင်းလူတိုင်းကကိုယ့်ရဲ့လုံဆောင်ချက်ပေါ်မှာတာဝန်ရှိတယ်။အဲ့ဒါကကျွန်တော်တို့ကျောင်းသင်ခန်းစာမှာပါလာမယ်ဆိုရင်ကျွန်တော်ဒီပြိုင်နက်ထဲမှာလွတ်လပ်ခွင့်ကိုရှိလာတာနဲ့အမြလွတ်လပ်ခွင့်ကိုရလာတယ်နဲ့အမြကိုယ့်ရဲ့လွတ်လပ်ခွင့်ကတပားစီကိုမထိခိုက်တဲ့တာဝန်သိမှုပါတပားလည်းရှိလာဖို့လိုတယ်။အဲဒီအတွက်ကျွန်တော်တို့ကျောင်းသင်ခန်းစာတွေကအရေးကြီးတယ်။ကျောင်းသင်ခန်းစာမှာဒီနိုင်ငံသားပညာရေးတာဝန်သိမှုခန္ဓာကိုထည့်သွင်းသင်ကြားပေးသင့်တယ်ခင်ဗျ။
ဟုတ်ကဲ့ဆရာကျွန်တော်အဲ့တော့ခုနတိုင်းရင်းသားဒေသတွေမှာသူတို့ရဲ့ဘာသာစကားဘာညာသင်ကြားမှုမရှိဆိုတော့ဖွဲ့စည်းပုံအခန်း၈ထဲမှာကျွန်တော်ကဖွဲ့စည်းပုံကိုကာပြီးပြောပြောနေတယ်တော့အကုန်ပြန်ပုံမှန်354မှာဂါကြီးမှာရေးထားတယ်တိုင်းသားလူမျိုးတစ်မျိုးနဲ့တစ်မျိုးတိုင်းရင်းသားချင်းချင်းတော့ဘာသာသနာကိုသလုံးထိခိုက်နှိမ့်နာမှုမရှိစေပဲမိမိချစ်ခင်မြန်တို့သည်စကားစာပေရင်ကျင်းမှုကုဝယ်သည့်ဘာသာသနာဒလေးထုံနာမြလွတ်လပ်စွာဆောင်ရွက်ပိုင်ခွင့်ရှိတယ်လို့ပြောထားတာဒီအချက်ကိုထောက်ပြပြီးတော့ဆွေးနွေးတာမျိုးမရှိရဘူးလားခင်ဗျာအဲ့ဒီကိစ္စကိုအဲဒါမျိုးတောင်းတာမျိုးမရှိဘူးလ
ားရှိသေးဘူးခင်ဗျာအခုကြည့်ကျောင်းသင်ဟာတင်ယူနေတာကတိုင်းရင်းသားဘာသာစကားထည့်သွင်းသင်ကြားဖို့ဆိုတာမပါဘူးသင်ခွင့်လည်းမရသေးဘူးအဲ့ဒါကိုကျွန်တော်တို့ပညာရေးလောက်တဲ့သူတွေကဒါကိုတောင်းဆိုနေတဲ့အဆင့်ပဲရှိသေးတယ
်ဟုတ်ကဲ့ကိုပြုံးချိုတို့အဲ့အခွင့်အရေးလှုပ်ရှားတဲ့ပုဂ္ဂိုလ်တွေကရောဒီကိစ္စကိုထောက်ပြနာမြရှိပါသေးလား
အဓိကကကျွန်တော်တို့တိုင်းရင်းသားဒေသရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဒန်တူညီညာချင်းလူ့အခွင့်အရေးတရားမျှတခြင်းဆိုတဲ့အခြေခံအချက်တွေကိုအခြေခံပြီးတော့ကျွန်တော်ချင်းပြတ်တင်တယ်။နိုင်ငံထဲမှာမိတိနေတဲ့များတဲ့နိုင်ငံသားတွေအားလုံးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်သူတို့တွေရဲ့ကျွမ်းကျင်တဲ့ဘာသာစကားကိုလည်းသုံးချပိုင်ခွင့်ပေးရမှာဖြစ်တယ်လို့အပြင်းအထန်လေးစားမှုတွေတည်ဆောက်ခြင်းအပြင်ယုံကြည်မှုတွေရရှိလာနိုင်တယ်။အတော်လည်းဆိုတော့ကျွန်တော်တို့နိုင်ငံမှာနေထိုင်တဲ့တိုင်းရင်းသားတွေကတကယ်တည်းနဲ့ကူးကူးသွားလာတာလည်းရှိရယ်အတူတကဖွံ့ဖြိုးတိုးတက်မှုနဲ့ရည်ရွယ်မှုဆိုင်ရာဖွံ့ဖြိုးမြင့်မားမှုကိုတကယ်ပေါ်ဆောင်နိုင်ခြင်းလည်းဆိုလို့ရှိရင်သူတို့ရဲ့လူပိုင်ခွင့်တွေသူတို့ရဲ့တင် जा ခွင့်တွေကိုလည်းဟိုတာဝန်ခံနိုင်မှုလူလက်ပိုင်ခွင့်တွေညီမျှတို့ဟိုသုံးသွင်းနိုင်အောင်အတိအကျတွေလည်းပြည့်တင်တဲ့အပြင်ကိုလူလူလားလားနဲ့သူတို့ရဲ့လူပိုင်ခွင့်တွေကိုဖန်တီးပြည့်တင်တယ်လို့ကျွန်တော်က
ဟုတ်ကဲ့အခုကျွန်တော် ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တူကိုပထမဆုံးဖိတ်ခေါ်ပြစီအဲ့ဘကဦးအောင်ညော်ဖြစ်ပါတယ်ရောင်မျိုးကဦးအော
င်ည
ော်ဦးအောင်ညော်ကြာဟုတ်ကဲ့ပြောပါခင်ဗျာ rights and responsibility
democracy အခွင့်အရေးသူရရှိခံစားရတဲ့အတွက်အသက်ရှင်ချောင်လာပြီးတော့မိသားစုနဲ့ရှိလာတယ်လို့ပြောကြည့်ပါလေအကျောက်တရားများလည်းယောဂလာတာတွေ့ရပါတယ်ဆိုတော့လေအချောင်းအကျောက်တရားအလုံးကတော့မကုန်သေးပါဘူးနှစ်ပေါင်း60လောက်ကျောက်လာခဲ့ရတာကိုဖြစ်ချင်းတော့ကုန်သွားနိုင်ဆိုင်နေစမီဒီယာတွေရဲ့လက်လက်စွာပြင်းလင်းစွာကြီးတဲ့အကြောင်းကလည်းပဲဒါဆိုင်နေစရဲ့ကျိုးကျေးဇူးပါပဲနိုင်ငံတော်ကနေပြီးတော့သတင်းစာထုတ်ဝေခွင့်ပြုမယ်ဆိုလို့ကျွန်တော်အများကြီးကျိုးကျေးပါတယ်ဆိုတော့ချိုးတော့ဒေတာတွေမှာတော့အနာဘိုင်နဲ့ခရမီတွေရဲ့ပေါင်းပြီးတော့အနိုင်ကျင့်တာတွေရှိနေသေးပါတယ်အဲ့ဒီဒေတာတွေမှာတော့အသက်ရှင်ချောင်ကြားဥမှာမဟုတ်ပါဘူး
ထမလာပါဘူးโอเคအဲ့တော့ကျွန်တော် OBJ ကိုမေးချင်ပါတယ် OBJ အခုဥုံကျော်ပြောတဲ့အထက်မှာတက်တော့ပြတ်သွားပြီဒါပေမဲ့သူပြအသက်ရှူချောင်လာတယ်နည်းနည်းပါလွတ်လပ်မှုရှိလာတယ်ဒါပေမဲ့အရင်နဲ့တော့နည်းနည်းသာလာတယ်လို့ဆိုပါတယ် OBJ ဘယ်လိုမြင်ပါလဲဟာ
ဟုတ်ပါတယ်ဟိုကျွန်တော်တို့ရေးသားပါငင်းနေပါကျွန်တော်တို့အရင်တော့အိမ်ကတောင်မှတော့ထူကြတယ်ပါကျွန်တော်တို့ရေးကွင်းရပါတယ်ကြောက်ကွင်းရပါတယ်ဒါပေမဲ့အဲ့ဒီရေးကွင်းရတာတကယ်တိတိကျကျကျွန်တော်တို့ကရေးနိုင်မှာတို့ဒီပါရီကအကျိုးရှိတယ်ကျွန်တော်တို့ကအခုကရေးဘူးရရေးနိုင်တယ်လို့ရှိတယ်တချို့တောင်းဝင်ရှိရလို့တချို့ပေချာပွိုင်းတော့လုပ်ပြရမယ်ချက်တွေကျွန်တော်တို့ရေးနိုင်ကုန်လည်းမရှိသေးဘူးအဲရေးဖို့တော့ကျွန်တော်ဒီပိုင်းကုန်လည်းမရှိသေးဘူးအဲဒါကြောင့်ကျွန်တော်တို့ကဒီတော့ဟိုအနှုံးချင်တဲ့ချို့နိုင်ငံကကတော့မမီသေးဘူးပါညာတော့ဆိုနိုင်ငံကမှဒီကိစ္စကဘယ်သူချုံတဲ့ကြောင်ရမှာဖြစ်တယ်ဆိုတော့တိတိကျကျကျွန်တော်တို့ဒီကိစ္စကတော့မီးကုန်လည်းရှိကျွန်တော်တို့ကဒီကိစ္စကမရတော့ဒီဒီထားတဲ့ကျွန်တော်မပြောနိုင်ပါဘူး
အော်အပြေတခုသိနေတာအဲ့အပြေဆွဲတဲ့ကာတွန်းထဲမှာဒါသူတို့ဘက်ကခွင့်မပြုနိုင်ဘူးသိပြီးတော့ sensitive ဖြစ်တယ်ဆိုပြီးတော့အပယ်ခံရတဲ့ဟာသူတို့မပယ်ပဲမပို့ပဲထားခဲ့ရတဲ့ကာတွန်းမျိုးရှိရင်ပြောပြလို့ရရင်ပြောပြပါလားဗျာသူတို့ကြားချင်
ဘာမရှိအောင်အခုဒီဘက်ဒီအခုဒီဘက်တစ်နှစ်လောက်မှာတော့အဲ့လိုမရှိတော့ပါဘူးသူတို့ကျွန်တော်မရှိရင်ချို့ကျွန်တော်မိစေကတင်ဆိုင်မရှိပါဘူးရှိတယ်ဆိုတာအစိုးရဟောမချို့ဒီမှာပေါ့ဒီ editor တွေကတရားကြီးတော့တော်တော်အန္တရာယ်ကြီးလို့နေဆိုပြီးဆမ်ကပြပါတယ်ဟိုခေထားလိုက်တာပေါ့နော်သူတို့မှလည်းဘာလို့ကြောက်နေလဲဆိုတော့အကြောင်းပြရှိပါလိမ့်မယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆိုတော့အဲ့လိုကတော့ပြဿနာကြီးကြတာလို့ပြောပါတယ
်ဟုတ်ကဲ့ဆရာကိုဘရောဘယ်လိုဆောင်းပါးမျိုးဆရာအဲ့လိုအဖြစ်မျိုးကြုံရပါလဲဒါတိတ်ပြီးတော့အကဲဆက်တယ်ပို့လို့မဖြစ်ဘူးအပဲခမ်းမယ်ဘာညာဆွေးတော့ဆရာအဲ့လိုတင်ထားခဲ့ရတဲ့အကြောင်းညာမျိုးရှိပါလား
ဘာလို့အနေနဲ့တော့ဟိုအဲ့ဒီဒါအဖွဲ့နော်ဂျာမန်ဒီနဲ့ဟိုကကျွန်တော်တို့ကလက်ရှိအနေထားပေါ်မှာမူတည်ပြီးကိုပါတာကိုချိန်ဆရတဲ့အနေထားမျိုးတော့ကျွန်တော်တို့သူ့ချိန်ကြီးရှိနေတော့မှာပဲဥပမာဟိုဟိုဒေါက်တာစိတ်ဖွာကိစ္စကိုဝင်ကြည့်ရင်ဒါကျွန်တော်တို့အလတ်လုပ်လိုက်လို့ပါပဲဒီလိုကိစ္စကြီးရှိနေတဲ့အခါကျတော့ကျွန်တော်တို့ကကိုရဲ့လွတ်လပ်တယ်ဆိုပေမဲ့ကိုရင်းနိုင်တဲ့အတိုင်းဒါကိုလုံနိုင်တဲ့အတိုင်းဒါအားလုံးကိုအမြဲတမ်းချိန်ဆလုပ်နေရပါတယ
်။ဒါပေမဲ့ဒေါက်တာစိတ်ဖွာကိစ္စကျွန်တော်လည်းမေးဖို့စဉ်းစားထားပါတယ်။ဒေါက်တာစိတ်ဖွာကိစ္စမှာအာဏာပိုင်တွေကညှဉ်းနှင်တာမဟုတ်ဘဲနဲ့လူလူရွေးကောက်တင်မြှောက်ထားပါတယ်ဆိုတော့လွတ်တော်အမတ်တွေကိုနှိုက်ကညှဉ်းနှင်တယ်ဆိုတော့ဖြစ်ရကဆမ်းနေလို့ဆရာ
။အဲ့ဒါကပူကျွန်တော်အနေနဲ့ပြောရရင်တော့ဒီသူကိုယ်စားလှယ်ကြီးဟာဒီလိုကိစ္စကိုအရေးကြီးကိစ္စအနေနဲ့ခိုင်းတွေ့တာတော့ကျွန်တော်သဘောပြောရရင်တော့ဒါဟိုတိုင်းပြည်ဒီမိုကရေစီရေးအတွက်တော့မကောင်းဘူးလို့အဲ့လိုပဲပြောရမှာ။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံတကာကျွန်တော်တို့နိုင်ငံကဒီမိုကရေစီအခွင့်အလမ်းတွေတကယ်ပွင့်လန်းလာပလားလို့စောင့်ကြည့်နေတဲ့အချိန်မျိုးမှာအင်တာနက်မှာရေးတဲ့ကိစ္စကိုအရေးကြီးကိစ္စအနေနဲ့သဘောထားတိုင်တွေ့ဆိုတာကကျွန်တော်တို့တိုင်းပြည်အတွင်းမှာတကယ်ဒီမိုကရေစီလမ်းကြောင်းကိုကြွားတဲ့နေရာမှာအခက်အခဲအဟန့်တားတွေအတွေးအခေါ်ပေါ့အဓိကကျွန်တော်ဆိုလိုချင်တာအတွေးအခေါ်အရာအထက်ထဲအဟန့်တားတွေအများကြီးရှိနေသေးတယ်လို့အဲမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုပြုံးချိုရဲ့သဘောထားလည်းသိကြည့်ပါရယ်ဒီကိစ္စမှာအာဏာပိုင်တွေကအရေးယူဖို့လုပ်တာမဟုတ်ဘူးနဲ့လူတို့ကိုယ်စားလှယ်ဆိုတဲ့လူတွေကအင်တာနက်ပိုင်းရေးတာကိုသူတို့သိပြီးအကဲဆက်ပြီးတော့စုံစမ်းမယ်စစ်ဆေးမယ်လုပ်နေတာဘယ်လိုမြင်ပါလဲခင်ဗျအ
ဲဒီကိစ္စမှာကျွန်တော်တို့ဒီဒေတာစာမျက်နှာလောက်တာနေပြီးတော့ဒါမှမဟုတ်မီဒီယာလောက်တာလူတွေရဲ့အကြံဉာဏ်တွေ ဟိုစွန့်ပြစ်ချက်တွေကိုလည်းလောလောဆယ်မှာနားထောင်တင်နေအဲပါဝင်စွန့်ပြစ်ပိုင်ခွင့်တွေကိုလည်းဖွင့်ပေးရမယ်အဲပြီးတော့မှဒါရင်ကျွန်တော်အလေးကျင့်ကောင်းမျိုးဘယ်လိုဆက်သွားမလဲဆိုတာတိုင်းညီမှာဆက်ပြီးတော့စဉ်းစားပြင်ဆင်နယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ရှေ့ဆောင်မှာကျွန်တော်နိုင်ငံမှာနေရင်တို့ပြင်လာရလာတော့မယ်အဲဒီလိုမျိုးအတုံးတိုက်ဒီပြစ်ခါတွေအများကြီးပေါ်လာနိုင်တဲ့ kukun bangun ni, niayi jenuh lu jeje bimbe ni, dobo la jiji sabi yo, jendong ma pide dwe, gansan ni su ni su le kisari ma lo, jeje bimbe ni goza jiu na ni, yala gong ni shafui na yin gu, shinkat ni su lu shin, bu gong ni lu kena waro yin sa.
ဒီကိစ္စကတနည်းပြောရင်စာသင်ငန်းထဲမှာပေါ့ငါဆရာကွာဆရာပြောတာဘာမှပြန်ပြောနေမင်းတို့ကောင်းတွေဆိုတော့စိတ်ထားမျိုးနဲ့များစင်နေသလားတော်တော်သိနေခင်ဗျာလွတ်တော်ကိုယ်စလေကွာငါတို့မင်းတို့မပြောနေဆိုတာမျိုးဟာကျန်โอเคအဲ့ဒါကျွန်တော်တို့နိုင်ငံမှာတော်တော်လေးအလေးထားဖြစ်နေတယ်နိဒါဝင်ရှိတဲ့လူကတခြားသူတွေကိုလောက်ကမပေးခြင်းသူတို့ခိုင်းတာပဲလောက်ရမယ်သူတို့ကြိုက်တာပဲလောက်ရမယ်အဲ့ဒါကကျွ ိုက်ဖို့လိုတယ်ဒီကျောင်းသားနဲ့ဆရာနဲ့မှသူနဲ့သူမတူတဲ့အမြင်တွေရှိနိုင်တယ်အဲ့ဒါကိုထောက်ပံ့ခွင့်ပေးရမယ်ဆရာနဲ့လည်းတူစရာမလိုဘူးကျောင်းသားချင်းချင်းနဲ့တူစရာမလိုဘူးမတူတဲ့အမြင်ယူဆရှိနိုင်တယ်ဒါပေမဲ့အမြင်ယူဆပေါ်မှာတော့ဒီခိုင်လုံတဲ့အကျိုးအကြောင်းထောက်ထားရှိရမယ်ခိုင်လုံတဲ့ဒီလက်ခံနိုင်တဲ့အကျိုးအကြောင်းဆင်ခြင်မှုရှိရမယ်အဲ့ဒီခိုင်နှုံနဲ့ထောက်ထားရှိတယ်။ဟာကျိုးချောင်းစင်ငင်မှုကောင်းနေဆိုရင်ဒါလက်ခံတိုက်တယ်လေ။ဒါအဲ့ဒါမျိုးကိုကျွန်တော်တို့စာတင်ငန်းနေရာစာပြန်ပြီးတော့လေ့ကျင့်ပေးဖို့လိုတယ်။ကျွန်တော်တို့စာတင်ငန်းအရွယ်ရောက်သွားလို့ကျွန်တော်တို့လက်တွေ့ဘဝတွေရောက်သွားရင်လည်းအလားတူပဲ။ဒီကျွန်တော်တို့ကတယောက်နဲ့တယောက်မတူတဲ့အမြင်သဘောထားရှိရင်ဒါလက်ခံတိုက်တယ်။အဲဘယ်အမြင်ယူဆမှန်တယ်ဆိုတာတက်ကိုအမြင်ယူဆတည်ရမှာဒီအထောက်အထားခိုင်နှုံသလားကျိုးချောင်းစီလျော်သလားဒီစင်ကြုံတရားနဲ့ပြောတာလားအဲ့ဒီပုံမှာလေ့လာတင
်ဟုတ်ကဲ့ကျွန်တော် OBJ တို့ခုမေ့ခြင်းတရားတခုဒီအနာပိုင်းတွေဘက်ကလွတ်လပ်မှုအပြည့်အဝမပေးနိုင်သေးဘူးဆိုတော့ပြည်သူတွေဘက်ကစောစောကဆရာဦးသိန်းတွေပြောလို့အဲ့ဒီဗိုလ်ချုပ်အဆန်းပြောတယ်လွတ်လပ်ပြီဆိုပြီးဂျပန်ခေတ်တုန်းကဆေးဖြာတက်လှမ်းတာတို့ငွေကြေးရောက်ဖြာလမ်းပေါ်တက်လှမ်းတဲ့ကိစ္စမျိုးလူလူဘက်ကအလွန်ကြုံကိစ္စတွေရောခင်ဗျားတို့ကာတွန်းဆရာတွေကထောက်ပြဝေဖန်ရေးသားတာတွေရှိကြပါလားအဲ့ဒီကိစ္စနဲ့ပတ်သက်လို့ရောလူလူရဲ့တုံ့ပြန်မှုဘယ်လိုရှိပါလဲ
ကျွန်တော်ဒီကဘီကနော်ဟိုဥကျော်သာမေးတဲ့မေးခွန်းတော့မေးခွန်းမတမ်းအဲ့ဒီကတရားဖြစ်တာဟုတ်ဘောလေဟုတ်လို့ဆိုကျွန်တော်တို့မြန်မာပြည်သူတွေကဒီတိကျတဲ့နိုင်ငံကိစ္စမှာပဲရှိနေရှိဆက်ရှိတာဖြစ်ပြီးအဲ့လိုတာဝန်ကိုကိုယ့်အကူတာဝန်အဲ့လိုဝင်ယူပြီးတော့ဆလာစာမထုတ်ကြတဲ့လက်ကုပ်တီးကြတဲ့ဆုံးနေကြတဲ့အဲ့ဒါမျိုးကဒီလိုဖြစ်တယ်ကျွန်တော်အဲ့တာဝန်သိမှုဆိုတာကျတော့ကျွန်တော်မြန်မာပြည်သူတွေကနည်းနည်းအားနေတယ်ဘာလို့လဲဆိုဘလို့တောင်းရင်သိရမှန်းဆိုတော့ကျွန်တော်အနေနဲ့တော့ဟိုပညာရှင်တယောက်အနေနဲ့အဲသိစရာမလိုပါဘူးအခုစိတ်ချင်မှကိုဒီမိုကရေစီချင်းလည်းဒါလေးတော့ငါကာမှုတိတိနဲ့လုံးပါကာမှုတိတိနေမှဆိုရင်အဲ့ဒီလူအပိုင်းမှာကျွန်တော်မြန်မာပြည်သူအများစုကအားနေတယ်။အများပြည်သူတွေကဒီလိုဟိုဆန္ဒပြဖို့တို့အဲ့လိုဟိုစုဖို့တို့တမ်းဖို့တို့အားမျိုးလက်ခုပ်ကြည့်ဖို့မှာတော့တစ်ခါလေဒီနေ့ပါလေအမေအဲ့လိုကိုယ့်အကူတစ်စိမ့်စိတ်စီစီချာချာအီအီလေးလောက်ရမယ်တောင်းမပြီးမှုလေးတွေအဲ့မှာတော့အားနေနေလို့ပြောချက်ပါ
ဟုတ်ကဲ့သူကဖွဲ့စည်းပုံမှာလည်းပြဋ္ဌာန်းမှမထားတာဒီနိုင်ငံတွေမှာတော့ဒီမိုကရေစီဖြစ်စင်မှာပါဝင်ရမယ်နောက်ပြီးတော့ local community ဒေသလူဖွဲ့စည်းရဲ့လူဆောင်မှုမှာပါဝင်ရမယ်အစသဖြင့်အများကြီးရေးထားတာတွေရှိပါတယ
်ပြည်တွေတော့မဟုတ်ဘူးကျန်တာကျွန်တော်အမြင်ကဟိုကျွန်တော်တို့ဒီနမပြည်သူတိုင်းဒါလေးတော့ငါမလုပ်တင်ဒါလေးတော့ဒီမိုကရေစီဘောထဲကငါကြလေတော့ငါဒါနောက်ဆုံးပြန်ဒါအလိုလက်ပါဝင်ရမယ်ဆိုတာသိကြရှိတယ်။ဒါနဲ့အဲ့လိုဥပဒါကိုတယောက်ဖြည့်ကြည့်ပြီးတော့အဲ့လိုတောင်းဝင်သိရမယ်အဲ့လိုအေးအေးလေးနိမ့်လေးတဖြည်းဖြည်းချင်းတောက်လာမယ်ဒီဆံမျိုးမှကျတော့အားနည်းနည်းနည်းလေးကျွန်တော်ပြောပါမယ်။ဟုတ်ကဲ
့။ object နောက်တစ်ခုကကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်း object ဖြစ်ဖြစ်ဆရာကွာဖြစ်ဖြစ်ကျွန်တော်မေးပါသေး။ဟိုဟန်လေးကဆွဲထားတဲ့ cartoon တစ်ခုကျွန်တော်တွေးမိတယ်။အာသူကကြည့်ရင်ပြောရင်တော့ဒေါန်ဆန်းစုကြည်ကြည့်လိုက်တော့မီဒီယာသမားတွေကုတ်နေကြတယ်ဆိုတော့ဒေါန်ဆန်းစုကြည်ရဲ့မျက်စောင်းအောက်မှာမီဒီယာသမားတွေပါဇက်မဟာရဲဘူးဆိုတဲ့သဘောမျိုးသူဝေဖန်ရေးဆွဲတာတွေ့ပါတယ်ဆိုတော့မြန်မာပြည်စာနယ်ဇင်းတွေမှာရောကတ်တုန်းမှာဖြစ်ဖြစ်အဲ့လိုအတိုက်ခံဘက်ကရောအဲ့လိုမျက်မျက်တရဝေဖန်ပြီးတော့ပြောစရာရှိတာကိုပြောကြတာရှိပါသလားခင်ဗျာဆရာကိုပါဟုတ
်ပါဆရာ
ရှိပါတယ်ခင်ဗျာအတင်းချားဆုံးပြောရမယ်ဆိုရင်တော့အခုကိုရံမျိုးသိန်းပေါ့ကျွန်တော်တို့88မျိုးသက်ကထွက်လာတဲ့တယောက်ပါပဲသူတို့ဒေါအောင်ဆန်းစုကြည်နဲ့ NLD အပေါ်မှာ ဝေဖန်ကြပါလေတချို့ဝေဖန်ပါလေတချို့လည်းအဲကြိုက်တယ်ပေါ့ဒီတချို့လည်းနည်းနည်းပြင်းတယ်လို့ပြောပါတယ်ကျွန်တော်တို့အဓိကဆိုလို့ကျင်တာကတော့ကျွန်တော်တို့ဒီထဲမှာလို့အတိုက်ဆန်သက်ကိုဝေဖန်တဲ့ကိစ္စတွေလည်းရှိနေပါတယ်ဖြစ်နေပါတယ်
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကလည်းဘယ်ဘက်ဘယ်ဘက်ဆိုတာထက်တာဝန်စီးစီးနဲ့လောက်ကြသလားဆိုတာကိုသိချင်လို့မေးမြန်းချင်တာဖြစ်ပါတယ်ကျွန်တော်သတ်မှတ်ထားတဲ့အတိုင်းအတာကတော့ဒီမျှပဲဖြစ်ပါတယ်ဘာဝင်ဆွေးနွေးကြရတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ကြီးတွေအားလုံးငါစင်တဲ့သရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ